American Nanga Pubans on your agency, USAID, Kuni Pambo Mune, Yamananga, ASEAN Nanga, changing Kongto Ye Chakan Sene, ASEAN Single Window Locore, Electronic Konya Seneco Tombi, Kongto Ye Sanya, Soya Sarandri, Teledrigo, Pay You Loaded Senate Power and Laro Mapchapare. November လ ကုန် စ နိုင် ဖို့ မျှော် လင့် ထား တဲ့ ဒီ စီစဉ် ဟာ ကမ္ဘာ ကုန်သွယ် ရေး အဖွဲ့ စီ WTO ရဲ့ ရည် မှန်းချက် ဖြစ် တဲ့ တစ် ကမ္ဘာ လုံး အလွယ် တကူ ကုန်သွယ် နိုင် ရ မယ် ဆို တဲ့ အစီအစဉ် အောက် မှာ မြန်မာ နိုင်ငံ ပါဝင် ဖွံ့ ဖြိုးစေ နိုင်ငံ တွေ ကို ကူညီ တာ ဖြစ် တဲ့ အကြောင်း အစိုးရ ရရှိ တွေ က ပြော ပါတယ် ဒီ စနစ် အကြောင်း ရှင်း ပြ တဲ့ ရန်ကုန် မြို့ သတင်း စာ ရှင်းလင်း ပွဲ ကို ကို တိုင် သတင်း သွား ယူ ခဲ့ တဲ့ ကို ဇော် ထက် က ပြော ပြ ပေး ပါမယ် ရှင်
ASEAN နိုင်ငံ ၏ အခြေအနေ ကုန်သွယ် ရေး လုပ်တဲ့ နေရာ မှာ စည်ရင် အချက်အလက် တွေ အပြန်အလှန် ပေးပို့ နိုင် တဲ့ ဂျာခန် electronic စနစ် ASEAN single window စနစ် ကို မြန်မာ နိုင်ငံ က အခု လာမယ် နိုဝင်ဘာ မှာ စတော် မှာ ဖြစ် ပါတယ် ဒီ စနစ် ပုံ တဲ့ ASEAN နိုင်ငံ တွေ ထဲ မှာ မြန်မာ နိုင်ငံ ဟာ 10 နိုင်ငံ မြောက် ပါဝင် လာ တာ ဖြစ် ပြီး လူ 900 ရဲ့ စနစ် က နေ computer စနစ် ကို ကူးပြောင်း လာ ဖြစ် လို့ ကုန်သွယ် ရေး မှာ ပွင့်လင်း မြင်သာ မှု တွေ ပို ရှိ လာ လိမ့် မယ် လို့ အကောက်ခွန် ဦးစီး ဌာန ညွှန် ကြား ရေး မှူး ဦးဝင်း တန် က ပြော ပါတယ် မြန်မာ နိုင်ငံ က နည်း ပညာ ပိုင်း အားနည်း ပေမဲ့ လဲ ဒီ စနစ် ကို ကန့်ကွယ် နိုင် ဖို့ အစဉ်အသင့် ဖြစ် နေ ကြောင်း သူ က VOE ကို ပြော တာ ပါ
ကျွန်တော်တို့ နည်း ပညာ ပိုင်း မှာ တော့ ကျွန်တော်တို့ က အတွေ့အကြုံ တော်တော် လေး နည်း ပါတယ် နော် ဒါ ပေမဲ့ ကျွန်တော်တို့ နိုင်ငံ မှာ လေး ပဲ ဒါတွေ ကို ကန့်ကွယ် ဆောင် ရွက် နေ တဲ့ နည်း ပညာ ရှင် တွေ အခု တော်တော် များ များ ပေါ် ထွက် လာ ပါတယ် အခု ဆို ရင် ကြာ ကျွန်တော်တို့ အခု ဒီ လို စနစ် တွေ ဆို ရင် လည်း ပဲ ဒါ ပြည်တွင်း ရဲ့ ဒါ နည်း ပညာ ရှင် တွေ ကို ကျွန်တော်တို့ အားကိုး ပြီး တော့ ကျွန်တော်တို့ လုပ်ကင် ဆောင် ရွက် ရတာ ပေါ့ နော် အဲ့တော့ အလားတူ ပဲ ကျွန်တော်တို့ က နိုင်ငံ တကာ ရဲ့ စနစ် တွေ ကို လည်း ပဲ ကျွန်တော်တို့ ဘလူး ကွန်မြူနီ ဆိုတော့ တုံ့ပြန် နေတာတွေ ကျွန်တော်တို့ ရှိ ပါတယ် နည်း ပညာ ပိုင်း ဆိုင်ရာ အားနည်းမှု တော့ ရှိ ပါတယ် သို့တော့ ကျွန်တော်တို့ မလုပ် နိုင် တာ တော့ မဟုတ် ပါဘူး အဲ့တော့ ကျွန်တော်တို့ က တခု ရှိ တာတော့ နိုင်ငံ တကာ ကို တက် လှမ်း မှု အတွက် ဆိုရင် တော့ ခုနက နိုင်ငံ တကာ နဲ့ ပတ်သက် ပြီး အတွေ့ အကြုံ များ တဲ့ ပုဂ္ဂိုလ် တွေ ရဲ့ ဟလာ ဒါ ကျွန်တော် expert တွေ ရဲ့ အကြံဉာဏ် တွေ တော့ ကျွန်တော်တို့ က ရယူ ရတာ မျိုး တွေ တော့ ကျွန်တော်တို့ ရှိ ပါတယ်
ဒီ စနစ် ဖြစ် လာ ဖို့ 2008 လောက် က ASEAN ဖွဲ့ ရည် ထဲ မှာ ဥဆောင် ကော်မတီ ရည် ဖွဲ့ ပြီး လုပ် ခဲ့ ကြသလို 2018 လောက် မှာ မလေးရှား ၊ Indonesia, Thai, Singapore, Vietnam ၅ နိုင်ငံ က ဒီ စနစ် ကို အရင်ဆုံး စတင် ခဲ့ ပါတယ် အဓိက တော့ ASEAN လွတ်လပ် သော ကုန်သွယ် ရေး data after အတွင်း မှာ ASEAN နိုင်ငံ ထွက်ကုန် တွေ ဖြစ် ကြောင်း ထောက်ခံချက် ဖြစ် တဲ့ ပြည်ရင်း နိုင်ငံ လက်မှတ် default ကို ကုန်သွယ် ပတ် နိုင်ငံ အခြေချင်း electronic နည်း နဲ့ လဲလှယ် ကြ တာ မျိုး ဖြစ် တယ် လို့ ဆို ပါတယ် ဒါက တကဘာ လုံး မှာ ကုန်သွယ် မှု လွယ် ကူ အောင် ဆောင်ရွက် ဖို့ ဆို ရဲ့ အစီအစဉ် အောက် မှာ နိုင်ငံ တကာ အဖွဲ့ အစည်း တွေ က ကူညီ ပေး နေ ရ လို့ သူ က ပြော ပါတယ်
ဒါ World Trade Organization ရဲ့ Trade Facilitation ဆိုတဲ့ agenda တခု ရှိ တယ် ဒါ ဒီ Trade Facilitation တကဘာ လုံး ရဲ့ ဒါ ကုန်သွယ် မှု လွယ် ကူ ချုံ့မှု စီ agenda အောက် မှာ ကျွန်တော်တို့ က ဒီ ခေါင်းစဉ် တွေ အကုန် ပါ တယ် အဲ့တော့ ပါတာ ဖြစ် တဲ့ တွေ ဒါ ကို ကျွန်တော်တို့ က အောင်မြင် ဖို့ အတွက် ဒါ ကျွန်တော်တို့ ပြော ရမယ် ဆို တော့ ဖွံ့ ဖြိုးစေ နိုင်ငံ တွေ ပေါ့ နော် နည်း ပညာ ပံ့ပိုး မှု ဟလာ ကျွန်တော်တို့ ရောင်းမုံငွေ ပံ့ပိုး မှု စတဲ့ လိုအပ် နေတဲ့ ဖွံ့ ဖြိုးစေ နိုင်ငံ တွေ ကို သူတို့ ပံ့ပိုး ပေး နေ တယ် လို့ ပဲ ဒါ ကျွန်တော်တို့ က တော့ ဒီလို ပဲ ဟို နားလည် ပါတယ် မြတ် ဟုတ်
မြန်မာ နိုင်ငံ အနေ နဲ့ လက်ရှိ အသုံး ပြု နေတဲ့ စနစ် တွေ က နေ နည်း ပညာ အကူအညီ ယူ ပြီး ASEAN နိုင်ငံ တွေ နဲ့ အတူ ပူးပေါင်း ဖို့ ဒေသ တွင်း ကုန်သွယ် ရေး မှာ ပို ပြီး ပွင့်လင်း မြင်သာ လာ ဖို့ ဆောင် ရွက် နေရာ မှာ American နိုင်ငံ တကာ ပူးပေါင်း ဆောင် ရွက် ရေး Agency USAID နဲ့ ကမ္ဘာ ပံ တို့ က အကူအညီ ပေး နေ ကြ တာ ပါ အခုလို ဆောင် ရွက် ခြင်း အပြင် ကုန်သွယ် စီးဆင်း မှု လွယ်ကူ စေ လိမ့် မယ် လို့ American ပူးပေါင်း ဆောင် ရွက် ရေး Agency USAID က စီးပွား ရေး ပညာ ရှင် Alex Everdine က ဒီ ကနေ့ အခမ်းအနား မှာ အခုလို ပြော ပါတယ်
By adopting a single window system, Myanmar exporters and importers will see an improvement in the
အခုလို single window အသစ် ကို မြန်မာ နိုင်ငံ အနေနဲ့ ပါဝင် ခြင်း အပြင် တင်ပို့သူ တွေ တင်သွင်း သူ တွေ ကို default ရှောက် ဖို့ အတွက် ရည် ပြီးတော့ အစိုးရ အနေနဲ့ လည်း default ကို စီစဉ် တဲ့ နေရာ မှာ အချိန်နဲ့ ငွေ အကုန် ကြ လဲ သက်သာ နိုင် သလို သတင်း အချက်အလက် တွေ လည်း တည်တည် ကြဲကြဲ စင်လင် မြန်မြန် လုံဆောင် နိုင် လိမ့် မယ် လို့ သူ က ပြော ခဲ့ ပါ ASEAN နိုင်ငံတွေကို electronic နည်းနဲ့ချိတ်ဆက်တာအောင်မြင်တယ်ဆိုရင်နိုင်ငံတွင်းအစိုးရပိုင်စနစ်တွေကိုလည်းတစုတဝေးဖြစ်အောင်ကမ္ဘာပံအကူအညီနဲ့ National Single Window ပုံစံဆက်လုပ်သွားဖို့လည်းရှိပါတယ်။ဒီစနစ်ကပိုပြီးလွယ်ကူလာသလိုစာရွက်စာတမ်းအတူအပတွေကိုလည်းရှောင်လွှဲနိုင်လိမ့်မယ်လို့ပြောပါတယ်။မြန်မာနိုင်ငံဟာဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်နည်းပညာပိုင်းပါဝင်ကဏ္ဍအတော်များများမှာနောက်ကျကျန်နေသေးရဆိုတဲ့အချက်ကိုလည်းစီးပွားရေးပညာရှင်တွေကအစဉ်တစိုက်ထောက်ပြပြောဆိုနေကြတာပါ။ဒါကလည်းပြီးခဲ့တဲ့အောက်တိုဘာ10ရက်ကမ္ဘာပံကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံအနေနဲ့ကုန်ထုတ်မှုစွမ်းအားမြင့်တင်ဖို့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေမြင့်တင်ဖို့အတွက်အခြေခံကြရပြုဝင်ပြောင်းလဲမှုတွေလွတ်ဆောင်ဖို့လိုကြောင်းအကြံပြုထားတာဖြစ်ပါရဲ့ခင်ဗျာ